ပြီးခဲ့တဲ့လပိုင်းကလေးကဂျိုဂျာဂျိုဂျာတိုက်ပွဲတွေရှိခဲ့တဲ့ဖားဆောင်မြို့မှာမေလ၄ရက်နေ့ကနေမေလ၈ရက်နေ့အထိ၄ရက်ဆက်တိုက်နှစ်ဖက်တိုက်ပွဲအပြင်းထန်ဖြစ်ပွားနေပါတယ်။ဖားဆောင်မြို့အခြေဆိုင်စစ်ကောင်စီရဲ့ခလာယ133နဲ့ခလာယ135တပ်ရင်းတွေကိုဂရင်းနီတော်လန်ရေးပူးပေါင်းတပ်ဖွဲ့တွေထိုးစစ်ဆင်ပိတ်ဆို့ထားပြီးနှစ်ဖက်တိုက်ပွဲဆက်လက်ပြင်းထန်နေတာလို့ကရင်နီအမျိုးသားများကာကွယ်ရေးတပ် KNDF ဗဟိုပြန်ကြားရေးတာဝန်ရှိသူတာအဲဆိုးက VOA ကိုပြောပါတယ်
ဖားဆောင်မှာတော့ခလာယာ135ကိုခုချင်းတည်းကျွန်တော်တို့တော်လိုင်းတပ်ဖွဲ့တွေကတော့ဝိုင်းရပိတ်ဆို့တိုက်ခိုက်နေတော့ပဲပေါ့နော်နောက်တစ်ခုကတော့ဒီ April အတွင်းမှာစစ်ရေးထုတ်ပြန်ချက်မှာထုတ်ပြန်တဲ့အတိုင်းမှာပဲမော်လခဲကနေဖားဆောင်ကစစ်ကူလာတဲ့စစ်ကောင်စစ်ကြောင်းတော်လိုင်းတပ်ဖွဲ့တွေကဝိုင်းဝန်းပိတ်ဆို့တိုက်ခိုက်တဲ့အခါမှာစစ်ကောင်စစ်ဘက်ကထိခိုက်ကြဆုံများတဲ့အတွက်56ဦးတည်းနဲ့ချခဲ့တာဖြစ်ပါတယ
်ပြီးခဲ့တဲ့ April 17ရက်နေ့ကဘော်လခဲကနေဖားဆောင်မြို့ကိုအင်အားတရာပါတဲ့ခမာယ516ခမာယ515ခလာယ1နဲ့ခလာယ135ပူပေါင်းတပ်ရင်းစစ်ကောင်စီစစ်ကြောင်းတွေထိုးစစ်ဆင်လာရမှာတော်လိုင်းရေးပူပေါင်းတပ်တွေတနေကုန်ဖြတ်တောက်တိုက်ခိုက်ခဲ့တယ်လို့ KNDF ကထုတ်ပြန်ထားပါတယ်။အဲ့ဒီမှာစစ်ကောင်စီဘက်ကအယောက်50ကျော်လောက်သေဆုံးပြီးတပ်ရင်းမှုဒူးရင်းမှုအပါအဝင်56ဦးလက်နက်ချအညံ့ခံခဲ့တယ်လို့မေလ6ရက်နေ့ကထုတ်ပြန်ထားပါတယ်။လက်နက်ကြီးလက်နက်ငယ်မျိုးစုံ80ကျော်နဲ့ခရမ်းမိကြောင်များလည်းသိမ်းဆည်းရမိခဲ့ကြောင်းဖော်ပြထားပါတယ်။မေလ6ရက်နေ့ကလည်းဘော်လခဲကနေဖားဆောင်ဘက်ကိုလာတဲ့ထောက်ပို့ရဟယင်တစ်စင်းကိုတော်လန်ရေးအင်အားစုဘက်ကပစ်ချနိုင်ခဲ့ပြီးရဟယင်မှုအပါအဝင်9ဦးထက်မနည်းသေဆုံးခဲ့တယ်လို့သိရပါတယ်။အခုလိုဖားဆောင်မြို့မှာနေစဉ်ဆိုးသလိုတိုက်ပွဲဖြစ်ပွားနေတာကြောင့်စစ်ဘေးတန်ခံရတဲ့ဒေသခံတွေထပ်ဆင့်ပြေးရှောင်ရတာရှိတယ်လို့ကရင်ဒီလူအခွင့်ရေးအဖွဲ့တီထောင်သူကိုပညာကပြောပါတယ
်တိုက်ပွဲရရတိုင်းကြီးပါရှိတယ်ဟိုအကြည့်ကျတိုက်ပွဲဖြစ်တာနဲ့နည်းနည်းပါဖြစ်ခဲ့တာပဲရှိတော့เนาะဒီမဲ့ဒီရက်ပိုင်းကတော့တိုက်ပွဲပူပြင်းထန်တော့ဗောနော်စီပီဆောင်တွေကတော့တိုက်ပွဲဆက်ဖြစ်ကြတဲ့အချွေလာတာရှိတယ်လို့တချို့လည်းကျွန်တော်တို့ဒီဒေါ်လာရန်စုတဲ့ကဲထိုးရတဲ့ဟာတွေရှိတော့ဗောနော်တချို့စီပီဆောင်တွေကတော့ထပ်ဆင့်ပြေးရတာရှိတော့ဗောနော်တချို့စီပီဆောင်ကတော့ဒါအဥဆုံးအချိန်ရွှေ့တာလည်းရှိပါတယ်ဒါဒါရဖာဆောင်ရဲ့စီပီဆောင်အချိန်တွေပါ
စစ်ပြေဒုက္ခတွေတွေဟာဖားဆောင်မြို့တွေကဘေးကင်းတဲ့နေရာတချို့မှာတင်းရှောင်နေကြသလိုမဲဆဲမြို့နယ်နဲ့နီးစပ်ရာမြို့တွေမှာလည်းတွားရောက်ခိုလုံကြတယ်လို့လည်းသိရပါတယ်။စစ်ကောင်စီဘက်ကလက်နက်ကြီးအပြင်လေကြောင်းကနေပါခတ်ဆိတ်ဆိတ်ဘုံကျဲတိုက်ခိုက်တာတွေရှိနေပါတယ်။လေကြောင်းတိုက်ခတ်မှုကြောင့်ဧပြီလအတွင်းကလေးသူငယ်အပါအဝင်အရသာစုစုပေါင်း10ဦးသေဆုံးပြီး30ထက်မနည်းထိခိုက်ဒဏ်ရာရရှိခဲ့သလိုအကြောင်းမဲ့ဖမ်းဆီးတပ်ဖြတ်ခံရသူ5ဦးနဲ့နေအိမ်30ကျော်ထိခိုက်ပျက်စီးခဲ့တယ်လို့ KNDF ရဲ့မေလ6ရက်နေ့ထုတ်ပြန်ကြမ်းမှာဖော်ပြထားပါတယ်။လက်တလောဖားဆောင်တိုက်ပွဲနဲ့ပတ်သက်လို့စစ်ကောင်စီရဲ့ကြားပြည်နယ်အစိုးရအဖွဲ့ပြောရေးဆိုခွင့်ရှိသူကိုဆက်သွယ်ခဲ့ပေမဲ့မရခဲ့ပါဘူး။စစ်ကောင်စီဘက်ကလည်းတစုံတရာထုတ်ပြန်တာမရှိသေးပါဘူး။